တရုတ်အီရန်နှစ်နိုင်ငံဆက်ဆံရေးမှာကန္နာဒီတရဖွင့်လှစ်ဖို့တရုတ်သမ္မတရှီချင်းဖြစ်နေအီရန်သမ္မတဟက်ဆန်ရိုဟာနီတို့ကနှိုးဆော်လိုက်ကြပါတယ်။တရုတ်သမ္မတရဲ့အီရန်နိုင်ငံတရုတ်ဝန်ခီးစဉ်တွင်အခုလိုနှိုးဆော်လိုက်တာပါ။တန်တမာရင်းနဲ့စီးပွားရေးပူပေါင်းဆောင်ရွက်မှုတူချက်ဖို့ရည်ရွယ်တဲ့သဘောတူစာချုပ်18ခုလက်မှတ်ရေးထိုးပွဲကိုအီရန်သမ္မတဆိုင်တော်မှဒီကနေ့ကျင်းပတာမှာနှစ်နိုင်ငံခေါင်းဆောင်တွေတက်ရောက်ကြပါတယ်။နှစ်ဖက်အပြန်အလှန်ကုန်သွယ်ရေးတိုးမြှင့်ဖို့လည်းနှစ်နိုင်ငံကြားသဘောတူကြပါတယ်။မစ္စတာရှီဟာ14နှစ်တွင်အီရန်နိုင်ငံကိုပထမဆုံးချိန်သွားတဲ့တရုတ်သမ္မတတူပါပြည်ပြည်ဆောင်တဲ့မဟာဗျူဟာမြောက်မိဖက်ဆက်ဆံရေးတည်ထောင်ဖို့နှစ်ဖက်သဘောတူကြတယ်လို့တရုတ်သမ္မတကပြောပါတယ်။ဒီကနေ့နောက်ပိုင်းမှာတော့မစ္စတာရှီဟာအီရန်ကောင်းဆောင်ကြီးအယာတိုလာအာလီခါမီနီနဲ့တွေ့ဆုံမှုရှိပါတယ်။အီရန်ရဲ့နျူကလ িয়ার စီစဉ်ကိုပြစ်မှတ်ထားပြီးနိုင်ငံတကာကဒဏ်ခတ်ပိတ်ဆို့ထားတဲ့၃နှစ်တာကာလအတွင်းမှာတော့မှပဲတရုတ်နိုင်ငံဟာအီရန်ရင်းနှံကိုဝယ်ယူတဲ့ထိပ်တန်းနိုင်ငံတစ်ခုဖြစ်ပါတယ်။အခုဆိုရင်ဒဏ်ခတ်အရေးယူမှုတွေကိုရုံသိမ်းလိုက်ပြီးဖြစ်ပြီးအီရန်ကအရင်နဲ့ထုတ်လုပ်မှုကိုတိုးမြင့်နေတာမို့ဆက်ဆံရေးနောက်ထပ်တိုးလာနိုင်ပါတယ်။အီရန်ကနျူကလ িয়ার စီစဉ်ကိုလျှော့ချတဲ့အတွက်အပြန်အလှန်အဖြစ်တန်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းရေးနိုင်ငံတကာရဲ့လှုပ်ဆောင်ချက်တွေမှာတရုတ်နိုင်ငံဟာအဓိကအခန်းကဏ္ဍတစ်ခုကနေပါဝင်ခဲ့တာပါ။